မြန်မာနိုင်ငံမှာပညာရေးလွတ်လပ်ခွင့်ဥဆောင်လှုပ်ရှားနေသူကျောင်းသားကောင်းဆောင်မဖြိုးဖြိုးအောင်လွတ်မြောက်ရေးနိုင်ငံတကာလှုပ်ရှားမှုကြီးကို AI ခေါ်နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ကြီးကစတင်လိုက်ပါပြီ။ဒါဟာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမတိုင်ခင်ယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူအလုံးလွတ်မြောက်ရေးအောက်တိုဘာလ10ရက်နေ့ကစတင်ခဲ့တဲ့ AI အဖွဲ့ကြီးရဲ့ကမ်ပိန်းလှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းဆက်ပြီးတော့ပြောပြမှာပါရှင်။တရားဝတိအချင်းတောင်မှာခုနှစ်လနီးပါးထိမ့်သိမ်းခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်သူမက်ဖြူဖြူအောင်ကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကပါဝင်လက်မှတ်ရေးထိုးကြဖို့ AI အဖွဲ့ကြီးရဲ့အင်တာနက်စာမျက်နှာမှာစတင်လှုံ့ဆော်ထားပါတယ်။ကျောင်းသားခေါင်းဆောင်မက်ဖြူဖြူအောင်ကိုဖမ်းဆီးတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းအာရှပစိဖိတ်ရေးရာတာဝန်ခံ Olaf Blomqvist ကVOA ကိုခုလိုပြောပါတယ
်. Chua Pong is one of the key cases we're looking at this, in this case. She was arrested along with almost 100.
ခုလိုမတရားဖမ်းဆီးထောင်ချခံထားရသူတွေထဲမှာမဖြစ်ဖြစ်အောင်ရဲ့အမှုဟာအဓိကထင်ရှားတဲ့အမှုတစ်ခုဖြစ်ပါတယ်။သူဟာတခြားတက်ကြွလှုပ်ရှားတဲ့ចောင်းသားចောင်းသူအယောက်ပေါင်း100နီးပါးနဲ့အတူဒီနေ့အစောပိုင်းကဖမ်းဆီးခံခဲ့ရပြီးတစ်ဖက်သက်ဆွဲချက်တင်ခံထားရတာပါ။လုံလုံးဆယ်မှာထင်းသိမ်းခံနေရဆဲဖြစ်ပြီးထောင်ဒဏ်9နှစ်အထိရင်ဆိုင်ရဖို့ရှိနေပါတယ်။သူကိုဖမ်းဆီးတာဟာတရားမဝင်ဖမ်းဆီးခြင်းဖြစ်တယ်လို့မြန်မာအစိုးရကလိုက်နာပါမယ်ဆိုတော့နိုင်ငံတကာဥပဒေကိုလည်းချိုးဖောက်နေတယ်လို့ AI အဖွဲ့ကြီးကမြင်ပါတယ်။ဒါကြောင့်သူ့ကိုချွင်းချက်မရှိချက်ချင်းလွတ်ပေးစေခြင်းပါတယ်
။ဒါအပြင်မဖြုတ်ပြောင်းအပါဝင်ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတရားနီးပါးအလုံးအမြန်ဆုံးလွတ်ပေးရေးမြန်မာအစိုးရကိုဖိအားပေးတောင်းဆိုတဲ့လှုပ်ရှားမှုမှာဒီကမ္ဘာလုံးမှာရှိနေတဲ့ AI အဖွဲ့ဝင်တန်းနဲ့ချီပါဝင်လာရေးစီးရုံစ조사သွားမှာဖြစ်တယ်လို့လည်း Olaf Blomqvist ကပြောပါတယ်။ AI အဖွဲ့ရဲ့လှုပ်ရှားမှုမှာထိမ့်သိမ့်ခံထားရတဲ့ပုံကူတဦးချင်းစီအလိုက်ကမ္ဘာတိအောင်ထုတ်ဖော်တောင်းဆိုသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ
်။ This is really the core of Amnesty International's work. We always focus on individual cases.
ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတဦးချင်းစီလွတ်မြောက်ရေးအလေးထားလှုပ်ရှားမှုဟာ AI အဖွဲ့ကြီးရဲ့အဓိကလုပ်ငန်းစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့အဖြစ်အပျက်တွေကိုပြန်ကြည့်မယ်ဆိုရင်လေဒီလှုပ်ရှားမှုရဲ့ထိရောက်မှုတွေကိုမကြာခဏတွေ့ခဲ့ရပါတယ်2014ခုနှစ်ကရခိုင်ပြည်နယ်မှာအတန်းဝိုင်းနှစ်ခုအကြာငြိမ်းချမ်းရေးရဖို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်တဦးဖြစ်သူဒေါက်တာထွန်းအောင်ဖမ်းဆီးခံရတော့ကသူ့လွတ်မြောက်ရေးအတွက် AI အဖွဲ့ကြီးကကြိုးပမ်းလှုပ်ရှားခဲ့ပြီးတဲ့နောက်ဒီနေ့အစောပိုင်းမှာသူဟာအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြချီတက်တောင်းဆိုလှုပ်ရှားခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုလုံခဲ့တဲ့မက်ရှလာကလက်ဗရန်မြို့မှာအစိုးရအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးနှိမ်နင်းခဲ့တာပါလက်ရှိတာဝရီနဲ့အင်းစိန်ထောင်တွေမှာဖမ်းဆီးခံထားရတဲ့ကျောင်းသားကျောင်းသူပေါင်း60ကျော်ရှိနေပါတယ်အခုလိုမြန်မာနိုင်ငံမှာမတရားဖမ်းဆီးခံထားရသူတွေကိုရွေးကောက်ပွဲမကျင်းပခင်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကတောင်းဆိုနေကြချိန်မှာပဲမအူပင်နည်းပညာတက်သူကျောင်းသူမက်ဆန်ဒီချောကို electronic ဆက်သွယ်ရေးဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့မနေ့ကမအူပင်မြို့ရဲအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်စစ် uniform ဝတ်စုံကိုစစ်စိမ်းရောင်ကနေအစိမ်းနှုရောင်အဖြစ်ပြောင်းလဲလိုက်တာကို internet ပေါ်မှာဝေဖန်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးမက်ဆန်ဒီချောကိုပုံမှန် 34 ခါကြီး electronic ဆက်သွယ်ရေးဥပဒေပုံမှန်နဲ့အာဏာပိုင်တွေဘက်ကဆွဲချက်တင်ထားပါတယ်ရှင်